Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ20ရက်ပုတ်တပုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9.32/40/49ရိုးကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနေ့ခင်းသတင်းတွေကိုကိုချိုအောင်လို့နဲ့သူပြင်ညာပေးမှာပါတမန်တော်ဒေါနယ်ထရမ့်အတွက်ဥပဒေပြုပြင်ဆိုင်မှာအကြီးမားဆုံးအောင်မြင်မှုခြေလှမ်းပြဖြစ်လာစေဥပဒေအခွန်ရှိနှစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်္ဂါနေ့ညနေပိုင်းမှာမဲပေးဖို့အတွက်အထက်လွှတ်တော်မှတ်တွေပြင်ဆင်နေပါပြီမြောက်ကိုရီးယားကတာမင်ကုန်းနဲ့တည်ဆောင်ပြီးတဲ့သင်္ဘောဆယ်စင်းကိုအမြင်မဲဆင်းသွင်းဖို့အမေရိကန်ကကုလသမဂ္ဂကိုပန်ကြားပါတယ်မြန်မာနိုင်ငံမှာအဖမ်းခံတဲ့ Righteous သတင်းတောင်ကိုပြန်ပြီးဖြုတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဌာနကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ပြန
်ကောင်းပါပြီရှင်သတင်းလွှာတွေတင်ဆက်တဲ့အခါမှာလဲ Writer သတင်းတောင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်စလုံးကိုဖြစ်နိုင်သမျှအမြန်ဆုံးလွှတ်ပေးဖို့ဥရောပသမ္မတကတောင်းဆိုလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်
We state that we expect the Myanmar authorities to ensure the full protection of their rights and to release the journalists as quickly as possible.
ဒါကတော့မနေ့ကဘယ်ဂျီယံနိုင်ငံမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဥရောပကော်မရှင်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။အဲဒီနောက်ထိုင်းနိုင်ငံမြန်မာတန်ရုံးရှိမှာမြန်မာရွှေပြောင်းအလုသမားတွေထောင်ထဲချီပြီးတော့ဆန္ဒပြခဲ့တဲ့အကြောင်းတင်ပြပေးဖို့ရှိပါတယ်။ဒါပြင် Christmas Gala တေးသချင်းတပုတ်ကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ကပြောပြပါအောင်ရှင
်။တမန်တော် Donald Trump အတွက်ဥပဒေပြုပြင်ဆိုင်ရာမှာပထမဆုံးကြီးမားတဲ့အောင်မြင်မှုခြေလှမ်းပြဖြစ်လာရေးဥတည်နေတဲ့အခွန်စနစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်္ဂါနေ့ညနေပိုင်းမှာမဲပေးဖို့ American အထက်လွှတ်တော်ကနေပြင်ဆင်နေပါပြီ။ဒီဥပဒေမူကြမ်းဟာ American ပြည်ထောင်စုနဲ့တကွကမ္ဘာစီးပွားရေးအတွက်အကြီးအကျယ်တက်ရောက်မှုတွေဖြစ်လာစေမယ်လို့မျှော်လင့်နေကြတာပါ။တကယ်လို့ဒီမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုပေးခင်အောက်လွှတ်တော်ပြန်ပို့ပြီးအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုရယူဖို့အတွက်မဲခွဲကြအောင်ပါပါ။အင်္ဂါနေ့အစောပိုင်းတုန်းကအောက်လွှတ်တော်ကအထက်လွှတ်တော်ကိုတင်သွင်းပေးခဲ့တာဖြစ်ပါတယ်။ပထမချင်းအောက်လွှတ်တော်မဲခွဲမှုပြီးတဲ့နောက်မှာသမ္မတ Trump ကဒီဥပဒေမူကြမ်းကိုထောက်ခံကြတဲ့အောက်လွှတ်တော် Republican အမတ်တွေကိုသူ့ Twitter ကနေချီးကျူးခဲ့ပါတယ်။ဒီအခွန်စနစ်ပြုပြင်ပြောင်းလဲဥပဒေမူကြမ်းဟာ Republican နဲ့ Democratic Party ကြီးနှစ်ယောက်ကိုအကြီးအကျယ်တွေးကွဲစေခဲ့တာဖြစ်ပါတယ်။ Utah ပြည်နယ် Republican အထက်လွှတ်တော်မှလည်းဖြစ်အထက်လွှတ်တော်ဗန်နိုင်းကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့Orrin Hatch က American ပြည်ထောင်စုမှာအလုပ်ကံတွေတိုးလာပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေမယ့် American ဦးစားပေးဥပဒေတရားကိုအတည်ပြုမှာမို့ဒီအင်္ဂါနေ့ဟာ American နိုင်ငံအတွက်ကြီးကျယ်တဲ့နေ့တစ်နေ့လို့ပြောပါတယ်။ New York အထက်လွှတ်တော်Democratic အမတ်ဖြစ်တဲ့အထက်လွှတ်တော်လူနည်းစုမှခေါင်းဆောင် Chuck Schumer ကတော့ဒီဥပဒေမူကြမ်းကိုအတည်ပြုပေးမယ် Republican တွေတနေ့မှာတော့နောင်တရအစီအမယ်နေ့တနေ့လို့ပြောပါတယ
်။ Jerusalem ကို Israel နိုင်ငံရဲ့နှုတ်တော်ဖြစ် American သမ္မတ Donald Trump ကအတိမတ်ပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Britain ဝန်ကြီးချုပ် Theresa May ကသမ္မတ Trump ကိုမနေ့တုန်းကတယ်လီဖုန်းဆက်သွယ်ပြီးတော့ဆွေးနွေးခဲ့ပါတယ်။သမ္မတ Trump ရဲ့ Jerusalem ဆုံးဖြတ်ချက်ကြောင့်ကုလသမဂ္ဂထရီညီလာခံမှာအရေးပေါ်စည်းဝေးခေါ်ယူဖို့ Arab နဲ့ Muslim နိုင်ငံတွေကတောင်းဆိုထားကြပါတယ်။ဗြိတိန်နဲ့အမေရိကန်အကြားဂျေရုဆလင်ကိစ္စနဲ့ပတ်သက်ပြီးတော့ယက်တီချက်တွေကမတူကြဘူးလို့ဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီလိုမတူညီတဲ့အမြင်တွေကိုခေါင်းဆောင်တို့ကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။သမ္မတ Trump ရဲ့ဂျေရုဆလင်ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲခဲ့ကြတဲ့ကဗြိတိန်ဝန်ကြီးချုပ် Theresa May နဲ့လူမျိုးရေးကောင်စီအဖွဲ့ဝင်13နိုင်ငံကဆုံးဖြတ်ချက်ကိုထောက်ခံခဲ့ကြတာပါ။အမေရိကန်ဘက်ကတော့ဗီဒီယိုအာဏာကိုသုံးပြီးတော့ဆုံးဖြတ်ချက်ကိုညှင်းပယ်ခဲ့ပါတယ်။ဒီလိုမဲခွဲဆုံးဖြတ်ခဲ့ပြီးတော့နောက်တည့်မှာပဲဗြိတိန်နဲ့အမေရိကန်ခေါင်းဆောင်တို့ဂျေရုဆလင်အရေးတယ်လီဖုန်းဆက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကြာသပတေးနေ့ကြာလို့ရှိရင်ကုလသမဂ္ဂထူထောင်ညီလာခံမှာအဖွဲ့ဝင်193နိုင်ငံကဂျေရုဆလင်အရေးဆုံးဖြတ်ချက်ကိုမဲပေးကြလိမ့်မယ်လို့ပါလက်စတိုင်းဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။အဲ့ဒီမဲပေးဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်မဟုတ်ပေမဲ့လည်းနိုင်ငံရေးအရတော့အရေးပါတဲ့ကိစ္စရက်တစ်ခုဖြစ်ပါတယ်ဗြိတိန်နဲ့အမေရိကန်ခေါင်းဆောင်တို့ဥမနစ်ကဆွေးနွေးကြတဲ့အထဲမှာယေမင်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြက်တဲနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်ယေမင်နိုင်ငံမှာလူဦးရေ700,000လောက်အငတ်ပေးဆိုင်တော့မဲ့သဘောရှိနေပါတယ
်ရီယက်ကဘယန်ဆမ်မန်ရဲ့နန်တော်ကိုပြစ်မှတ်ထားပြစ်ခတ်ခဲ့တယ်လို့အီရန်ရဲ့ပံ့ပိုးပေးနေတဲ့ယေမင်ကဟူသီတပုံတွေကိုပြစ်လွတ်လိုက်တဲ့ဒုံးကြီးကို ကြာကြာဖြတ်ပြီးတားဆီးခဲ့တယ်လို့ဆော်ရီအရေဗျကအင်ကာနေမှာပြောကြလိုက်ပါတယ်ဒီဒုံးကျည်တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရသူမရှိဘူးလို့လည်းဆော်ရီရရှိတွေကပြောပါတယ်ဒါဟာနဲ့2014ခုနှစ်မှာရေမြန်နိုင်ငံရဲ့မြို့ပါဆာနာကိုတင်ပတ်ထားတဲ့ဟူတီတွေပြီးခဲ့တဲ့နှစ်လအတွင်းဆော်ရီအရေဗျဘက်ကဒုတိယမြောက်ပစ်ခတ်မှုဖြစ်ပါတယ်ပထမတိုက်ခိုက်မှုကတော့ရေနိုင်ငံတကာလေဆိပ ပြစ်ခတ်နိုင်တဲ့အကွာအဝေးအတွင်ရှိနေတယ်လို့လည်းပြောပါတယ်။ Sorry အစိုးရသတင်းဌာန SPA ကတော့ဟူတီရီဟာယေမန်စစ်ကမ်းကလူသားချင်းစာနာမှုဆိုင်ရာအတွက်ထားတဲ့နေရာတွေကိုတုံးပြီးအီရန်စီကဒုံးကျည်တွေကိုခိုးသွင်းနေတယ်လို့ဆက်ဆွဲပါတယ်။ Sorry အရေးပြတဲ့သူ့မဟာမိတ်တွေ2015ဟူတီတပုံချင်းမွေးတိုက်ပွဲပါလာခဲ့တဲ့နောက်ပိုင်းသေဆုံးရသူက6000လောက်ရှိနေပြီးလူပေါင်း2000ကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရပါတယ်
။ပြီးခဲ့တဲ့မေလတုန်းကနိုင်ငံပေါင်း150ကျော်ကွန်ပျူတာအင်တာနက်စနစ်တွေကိုထိခိုက်စေခဲ့တဲ့ WannaCry လို့အမည်ပေးထားတဲ့ဒီဆိုင်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကိုအရေးယူဖို့အမေရိကန်ကဆုံးဖြတ်လိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံ150ကျော်ကဆေးရုံနေတဲ့ဘဏ်တွေကစီးရင်တဲ့သတင်းချက်လက်ဖိုင်တွေဖွင့်လို့ကြည့်လို့မရတော့ဘဲနဲ့ပိတ်ကုန်ပါတယ်။အဲ့ဒီဖိုင်တွေကိုပြန်ဖွင့်ကျင်လဲဆိုလို့ရှိရင်ငွေပေးရမယ်ဆိုတဲ့ငွေညှစ်တဲ့ဆိုင်ဘာတိုက်ခိုက်မှုပါ။အဲ့ဒီတိုက်ခိုက်မှုကမြောက်ကိုရီးယားဆူရညွန်ကြားချက်နဲ့လုပ်တဲ့ကိစ္စဖြစ်ပြီးတာဝန်ရှိတဲ့သူတွေကိုတရားဥပဒေတန်းရေးယူမယ်လို့အမေရိကန်ပြည်ထောင်စုအမိမေလုံခြုံရေးဝန်ကြီးဌာနရဲ့ဂျန်ဘေးရာရှိထွန်ဘုဆက်ကသမ္မတအင်ဂျီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းနောက်တွေကိုမနေ့တုန်းကပြောခဲ့တာပါ။နိုင်ငံတော်တော်များများကအစိုးရအနေနဲ့ပုဂ္ဂလိကကုမ္ပဏီကလည်းဒီအမေရိကန်ကရေးယူဆောင်ရွက်မဲ့ကိစ္စကိုသဘောတူထားကြတယ်။ကျွန်တော်တို့စီမှာလည်းတက်တည်ထောက်ထားရရှိတယ်လို့ထွန်ဘုဆက်ကဆိုပါတယ်။ဗြိတိန်၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်နဲ့ဂျပန်နိုင်ငံတွေကအမေရိကန်ရဲ့လေးလာသုံးသပ်ချက်ကိုမြင်ပြီးတော့သူတို့ကလည်းမြောက်ကိုရီးယားရဲ့ဒီ WannaCry Cyber တက်ခတ်မှုကိုဝမ်းပြီးတော့အပြစ်တင်နေကြတယ်လို့ဆိုပါတယ်။
UAE ဘေရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ဘေရီကန်တိုင်းကအနေနဲ့သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ Writers သတင်းတောင်သူကိုပြန်ပြီးလွှတ်ပေးဖို့အတွက် American နိုင်ငံခြားရေးဌာနကတောင်းဆိုလိုက်ပါတယ်။ American နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။
We've been covering, following the cases of the two reporters, the Reuters reporters, very closely. We are deeply concerned.
သတင်းတောက်တွေအဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ American ပြည်ထောင်စုအနေနဲ့အနိကစောင့်ကြည့်နေတာဖြစ်ပြီးသူတို့အတွက်အထူးစိုးရိမ်ပူပန်မိပါတယ်။သူတို့ဘယ်မှာရှိနေလဲဆိုတာလည်းကျမတို့မသိပါဘူး။အဲ့ဒီကိစ္စအတွက်ကလည်းစိုးရိမ်စရာကောင်းပါတယ်။သူတို့ကအခုဆိုရင်သတင်းတစ်ပတ်လောက်အဖမ်းခံထားရပြီဖြစ်ပါတယ်။သူတို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ American ပြည်ထောင်စုကတောင်းဆိုရဲဆိုတာကျမဒီကနေ့ပြက်ပြက်သားသားပြောကြားလိုပါတယ်။မကြာခင်ကကျမမြန်မာပြည်ကိုသွားတော့ကလည်းသတင်းတောက်အများပြားနဲ့တွေ့ခွင့်ရခဲ့တာပါ။မြန်မာနိုင်ငံမှာခက်ခဲတဲ့ပြဿနာတွေဖြစ်ဖြစ်ကြုံတွေ့နေရပေမဲ့လည်းသတင်းတောက်တွေဟာအလုတ်ကျိုးစားပြီးရခိုင်ပြည်နယ်မြောက်ဖျားမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းတွေကိုတိတိကျကျတင်ပြနိုင်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်လို့ပြောသွားတာပါ။ဒီ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရအကြီးကဲ Frederica Mogherini ရဲ့ပြောခွင့်ရကလည်းဒီသတင်းသမားနှစ်ယောက်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတနင်္လာနေ့မှာပဲတိုက်တွန်းလိုက်ပါတယ်။တချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေကိုစစ်တပ်ကခြေမုံးခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ပို့ပေးဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကစီစဉ်နေကြပြီဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနိုဝင်ဘာ23ရက်နေ့ကသဘောတူခဲ့ကြတဲ့ထွက်သွားသူတွေပြန်လည်လက်ခံလုပ်ငန်းရှင်တွေကိုအကောင့်ထည့်ဖို့အတွက်နိုင်ငံပူးတွဲလုပ်ငန်းဖွဲ့ကိုအင်ကာနေမှာဖွဲ့စည်းလိုက်တာပါ။တနင်္ဂနွေကအဖွဲ့ဝင်15ယောက်ပါပြီးစုစုပေါင်းအဖွဲ့ဝင်30ပါတယ်ပူးတွဲလုပ်ငန်းဖွဲ့မှာမြန်မာဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနိုင်ငံခြားရေးဌာနအတွင်းဝင်မက်မစ္စတာဟက်ကဦးဆောင်တာပါပူးတွဲလုပ်ငန်းဖွဲ့ရင်းနဲ့ပြန်လာမဲ့သူတွေစီစီအချင်းစရာတည်ယူပို့ဆောင်တဲ့ထောက်ပံ့ရေးအစီအစဉ်လက်ခံမဲ့လှုပ်ထုံးလုပ်ငန်းဆက်သွယ်စတာတွေကိုဒုက္ခတဲ့ပြန်လည်ပို့ဆောင်ရေးအစီအစဉ်ရသဘောတူထားတဲ့အချိန်တိုင်းတာခင်းလောက်အောင်မှာမို့ February လလောက်မှာစတင်နိုင်မယ်လို့ညွှန်လင်းရပါတယ်
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနေဆက်ဒေသနီးမှာတင်းလာနေကပြုလုပ်ခဲ့တဲ့ဆွေးနွေးမှုပြီးဘင်္ဂလားဒေ့ရှ်နိုင်ငံသား၅ဖန်သမား6ဦးကိုမြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကပြန်လည်လွှဲပြောင်းပေးရတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာ ဖော်ပြထားပါတယ်အဲ့ဒီငါးဖန်သမား6ဦးဟာသူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်14လအပြည့်အဝကိုမြန်မာနိုင်ငံကအကျဉ်းထောင်မှာကြားခံခဲ့ပြီးနောက်အခုလိုမျိုးပြန်လွှတ်ပေးလိုက်တာပါအဲ့ဒီငါးဖန်သမားတွေဟာမြန်မာရေးပိုင်နဲ့အတွင်ကျူးကျော်ဝင်ရောက်ပြီးတော့ငါးဖန်ခဲ့ကြတဲ့အတွက်ဖန်စီခဲ့ခြင်းဖြစ်တယ်လို့မြန်မာနယ်ခြားဆောင်တပ်ဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်တက်ခနပ်ဒေတာကလက်ထောက်ရဲမှုကြီးအဗ္ဒူခါယာကပြောပါတယ်သူတို့ကျွလုံငယ်တဲ့ပြစ်မှုအရသူတို့အနေနဲ့အချင်းချခံနိုင်စရာအကြောင်းမရှိပေမဲ့လည်း14လအထိအချင်းချခံရတယ်လို့ Bangladesh သတင်းမီဒီယာမှာရေးသားဖော်ပြပါတယ
်မြောက်ကိုရီးယားကနေတမ်းမြေကုန်းတွေကိုတည်ဆောင်ပေးခဲ့တဲ့သင်္ဘောဆယ်စင်းကိုအမြင်မဲ့ဆင်းသွင်းပေးဖို့အတွက် American ပြည်ထောင်စုကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်ဟောင်ကောင်သင်္ဘော20မြောက်ကိုရီးယားကုန်းသင်္ဘော20အပါအဝင်ဒီသင်္ဘောဆယ်စင်းဟာသင်္ဘောနဲ့တင်ပို့ခွင့်မရှိတဲ့ပစ္စည်းတွေကိုတရားဝင်တင်ပို့ခဲ့တာဖြစ်ကြောင်း American အစိုးရပန်ကြားလော်မှာဖော်ပြပါတယ်ဒီသင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေအတွက်တန့်စင်ထားတဲ့ရင်းနှီးထွက်ပစ္စည်းတွေကိုတင်မောတစင်းကနဲ့နောက်တစင်းစီတရားဝင်လွှဲပြောင်းပေးတာဒါမှမဟုတ်မြောက်ကိုရီးယားထွက်ကြောင့်မိသူတွေကိုတခြားနိုင်ငံတွေစီတရားဝင်တင်ပို့တာတွေလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်တကယ်လို့အခုပန်ကြားလောက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကမကန့်ကွက်ဘဲချက်တပင်းတွေအတီးပြုတ်ပေးခဲ့မယ်ဆိုရင်ဒီအမြင်မဲဆင်းထုတ်ထားတဲ့တင်မောဆယ်စင်းကိုနိုင်ငံအလုံးကသူတို့ရဲ့စိတ်ကန်းတွေထဲဝင်ခွင့်တွေပိတ်ပင်ပြရမှာဖြစ်ပါတယ်မြောက်ကိုရီးယားကြောင့်မိသူတွေတင်ဆောင်လာကြောင်းတွေ့ရတဲ့တင်မော၄စင်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကအောက်တိုဘာလထဲမှာပဲအမြင်မဲဆင်းတဲ့ကိုထည့်သွင်းခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကပေးမဲ့ဖွံ့ဖြိုးရေးအကူအညီစီစဉ်ရအကူအညီကိုလက်ခံတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးပြီးတော့အကျင့်ပြတ်ချစားမှုကိုတက်ဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်ပါဝင်လို့အဲ့ဒီအကူအညီကိုလက်မခံဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကညင်းပယ်လိုက်တဲ့အကြောင်းအမေရိကန်နဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့စီးပွားရေးလိုလက်ခွင့်တွေပေါ်ပေါက်လာရေးတို့အတွက်ဒီ Millennium Challenge Corporation MCC လို့ကောင်းစဉ်နဲ့ဒီအမေရိကန်ပြည်ထောင်စုကထောက်ပံ့တဲ့ငွေတွေအများပြားပံ့ပိုးနေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဆွေးနွေးတော်မှာပပျောက်ရေးအတွက်2010ခုနှစ်မှာ MCC ကအမေရိကန်ဒေါ်လာ433သန်းကျော်အကူအညီပေးပြီးခဲ့တဲ့နောက်ဒုတိယအကြိမ်မြောက်အကူအညီပေးမဲ့အစီအစဉ်အတွက်ဆက်ပြီးတော့ဆွေးနွေးခြင်းမလုပ်တော့ဘူးလို့ဖိလစ်ပိုင်ဆိုရဘက်ကဆုံးဖြတ်ခဲ့တဲ့အကြောင်းဒူတာသမရဒူတာတေးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနီလာမှာပြောပါတယ် Millennium Challenge Corporation အစီအစဉ်မှာမပါဝင်တော့ဘူးဖိလစ်ပိုင်နေနဲ့ဆုံးဖြတ်လိုက်တယ်လို့လည်းသူကဆိုပါတယ်
ဗုဒ္ဓဘူးနေ့နဲ့နက်ခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုကြောင်လွင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှတွေကိုဆက်လက်နားဆင်ရမှာပါမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖြစ်နိုင်သမျှအမြန်ဆုံးလွှတ်ပေးဖို့ဥရောပသမဂ္ဂကတောင်းဆိုလိုက်ပါတယ်သူတို့နှစ်ယောက်လုံးဖမ်းဆီးခံထားရတာရက်သတင်းတစ်ပတ်ကြာမြင့်ခဲ့ပြီမဲ့သူတို့ကိုဘယ်နေရာမှာထိန်းသိမ်းထားတယ်လဲသူတို့ရဲ့အခြေအနေတွေဘယ်လိုရှိတယ်လဲဆိုတာအခုချိန်ထိအာဏာပိုင်တွေဘက်ကပြောဆိုထားခြင်းမရှိကြောင်း Writers သတင်း Agency ဥက္ကဋ္ဌ Stephen Adelaide ကလည်းပြောပါတယ်ဆက်ပြီးတော့အကြောင်းစုံကိုနားဆင်ပါရှင် Belgium နိုင်ငံ Brazil ကဥရောပကော်မရှင်ရုံးချုပ်မှာမနေ့အင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်ပဋိပက္ခသတင်းတွေရေးသားနေတဲ့မြန်မာသတင်းတောက်နှစ်ဦးလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့တိုက်တွန်းကြောင်းဥရောပကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ် Margaritas Skinas ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် I would like to draw your attention to a statement issued yesterday
မြန်မာနိုင်ငံမှာ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရမှုအပေါ်ဥရောပပြည်ပဆက်ဆံရေးဌာန EEAS ကမနေ့ကသဘောထားကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းပြောပြကြပါတယ်။မြန်မာအာဏာပိုင်အနေနဲ့သတင်းတောက်တွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးမှုတေချာအောင်ဆောင်ရွက်ဖို့နဲ့ဖြစ်နိုင်တဲ့နေရာအမြန်ဆုံးပြန်လွတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့မျှော်လင့်ထားကြောင်းဒီကြေညာချက်ကတစ်ဆင့်ကျွန်တော်တို့တောင်းဆိုထားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ
်။တနင်္လာနေ့ကထုတ်ပြန်တဲ့ဥရောပပြည်ပဆက်ဆံရေးဌာနရဲ့ကြေညာချက်မှာတော့Writers သတင်း agency ကသတင်းတောက်နှစ်ဦးဖမ်းဆီးခံလိုက်ရမှုဟာအမှန်တကယ်စိုးရိမ်မှုအခြေအနေတွေကိုဖြစ်ပေါ်စေကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအကြောင်းသတင်းတင်ပြမှုနဲ့ဆက်ဆက်ပြီးအခုလိုဖမ်းဆီးခံရတယ်လို့ဥရောပသမဂ္ဂအနေနဲ့နားလည်ထားကြောင်းနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွင်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူအားလုံးတာဝန်ယူစေဖို့အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကြိုးပမ်းဆောင်ရွက်ဖို့လည်းထက်မှန်တိုက်တွန်းကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့နှစ်ယောက်ကိုပြီးခဲ့တဲ့အင်္ဂါနေ့ကရန်ကုန်မင်္ဂလာတုံမြို့နယ်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံပြီးအင်တာဗျူးပေးဖို့ရှိကြောင်းရဲအရာရှိနှစ်ဦးကချင်းစုပြီးရဲ့နောက်အဖမ်းခံလိုက်ရတာဖြစ်ပါတယ် ဖန်ဆီးခံရတာသတင်းတစ်ပတ်ကြာမြင့်ခဲ့ပေမယ့်သူတို့နဲ့အဆက်အသွယ်အခုချိန်ထိမရသေးဘူးလို့ Writers သတင်း Agency ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Stephen Adelaide ကတနင်္လာနေ့ကညညာချက်ထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာကဘာကစိတ်ဝင်စားနေတဲ့သတင်းကိုမှန်မှန်ကန်ကန်နဲ့ပြည့်စုံအောင်တင်ပြမှုမှာအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေသူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးလုံးအမားကျူးလွန်ခဲ့ခြင်းမရှိကြောင်းအဲ့ဒီညညာချက်မှာဖော်ပြထားပါတယ်။ဖန်စီခံထားရတဲ့သတင်းတောက်နှစ်ဦးလုံးကြမ်းကြမ်းမာမာရှိနေပြီးဥပဒေနဲ့အညီထိမ့်သိမ်းထားတယ်လို့ဥပဒေပေါင်းအတွင်းကနေသူတို့နှစ်ဦးကိုအရေးယူဖို့ပြင်ဆင်နေကြောင်းသမရာယုံပြောခွင့်ရဥစော်ထေကတော့ VOA ကိုတင်းလာနေကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိသတင်းတောက်တွေရဲ့ရှင်းနေအပါအဝင်မိသားစုဝင်တွေနဲ့တွေ့ဆုံခွင့်မပေးသေးကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဣမွန်ကဆိုပါတယ်။ဒါအပြင်သူ့ရဲ့ခင်မုန်းဟာသတင်းတောက်အလုပ်ကိုမှန်မှန်ကန်ကန်လုပ်ကင်ခဲ့သူဖြစ်ကြောင်းအခုလိုပြောပြပါတယ်။
ဒီနောက်ဦးစီးကောင်းတရားလုံနဲ့ပတ်သက်လို့ရှိရင်အလုပ်ကျူးစားတယ်လို့ပြီးလို့ရှိရင်ပညာရေးနဲ့ပတ်သက်လို့ရှိရင်ပညာရေးကျူးစားနေတယ်လို့သူဒီလုံဝနိုင်ငံရေးသမားမဟုတ်ဘူးသူဒီသတင်းသမားဖြစ်ဖြစ်ပဲဖြစ်တယ်ပြီးတော့သူကဒီလိုမျိုးဟိုမဟုတ်တာအောင်မလုပ်ဘူးဆိုတော့မယုံဘူးအားကြောင့်မမယောက်ျားဦးမအများဆုံးမဆိတ်ချင်ဘူ
းကိုဝါလုံးဟာသတင်းသမားတဦးအပြင်ပရဟိတလုပ်ငန်းတွေမှာလည်းစေနာထက်ထက်တန်တန်နဲ့အချိန်ပေးလုပ်ကိုင်နေသူဖြစ်ကြောင်းတငယ်ချင်းဖြစ်သူကိုတန့်စင်စုကပြောပါတယ
်အဓိကတော့ဆိုတော့ပရဟိတသတင်းတော့မလုပ်ခင်သူမော်လမြိုင်မှာနေတာပေါ့နော်အဲမော်လမြိုင်မှာတော့လည်းသူပရဟိတလုပ်ပါတယ်ဒါကတော့ကျွန်တော်မမြင်ခဲ့ပေမဲ့သူနဲ့သူပရဟိတတွဲလုပ်နေတဲ့လူတွေညာကျွန်တော်သိပါတယ်အဲတော့သူလေလေးစားလုပ်တဲ့ပရဟိတသမားတွေဖြစ်တဲ့အတွက်ကြောင့်မလို့အဲကျွန်တော်မမြင်ခဲ့တော့လည်းပဲဒါဟုတ်ပါတယ်
ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့1923ခုနှစ်အစိုးရလျှို့ဝှက်ချက်အဥပဒေပုံမှ3နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာနဲ့အထောက်အထားတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတော့သတင်းထုတ်ပြန်ထားပါတယ်။ Writers သတင်းတော်နှစ်ဦးလုံးလှုပ်ပေးရေးကုလသမဂ္ဂအပါအဝင် American ပြည်တင်ဂျပန်စတဲ့နိုင်ငံတကာအစိုးရတွေကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်။အစီအစဉ်နောက်ပိုင်းထုတ်လွှင့်မယ်အင်္ဂါနေ့ညတိုက်ရိုက်လေလိုက်မှလည်းအခုလိုသတင်းတောက်တွေဖန်ဆီးခံရတဲ့အပေါ်မှာမြန်မာနိုင်ငံမှာသတင်းမှန်သိရှိခွင့်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံရှိမြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲဆိုတာကိုတင်ပြမှာပါ။ကျမတို့ရဲ့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအခြေစိုက်အလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ပြီးခဲ့တဲ့ရက်ကပဲဖျက်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာလူသမားတွေအတွက်ကြောထုတ်နောက်ခံပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့တာပါဒီအတွက်သူတို့ရဲ့နှစ်နာမှုတွေကိုအကူအညီပေးမဲ့အဖွဲ့အစည်းတွေလိုအပ်တဲ့အကြောင်းဒီအဖွဲ့အစည်းတွေနဲ့အတူမြန်မာတန်ယုံဘက်ကရက်တီပေးဖို့အတွက်ထိုင်းနိုင်ငံဘန်ကောက်နဲ့မဟာချိုင်းမှာရှိတဲ့အလို့သမားထောင်ကနန်းခန့်ကမြန်မာတန်ယုံရှိမှဒီဇင်ဘာလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်သူတို့ရဲ့လိုလားချက်တွေကိုမြန်မာတန်မတ်ကြီးကိုစာတစ်စောင်ပေးပို့ခဲ့ပါတယ်ဒီအတွက်လုံသမားခေါင်းဆောင်၃ဦးကိုမြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကခေါ်ယူတွေ့ဆုံခဲ့ပြီးလုံသမားရေးရာကိစ္စတွေကိုတက်နိုင်သမျှကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းလုံသမားခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြိုးကပြောပြပါတယ်ဟောဘာ
လို့ဒီဖြစ်နေဆိုတော့ကျွန်တော်ကတော့ဘယ်လိုမှလည်းမြန်မာတန်ရုံးအနေနဲ့ပေါ့နော်မြန်သူလုံသမားတွေဘက်ကကူညီနဲ့အဖွဲ့အစည်းမှနော်ပေါ့နော်မမမမသောက်ခဘီဘိုရာရက်ဒီဘီဘိုရာညီမတို့ကတောင်းဆိုချင်တာပါရှင်ဟုတ်တမကြီးကတော့အခုသူဒီလိုတောင်းဆိုတဲ့နေရာဒီမှာပေါ့နော်သူပြန်ပြီးတော့စဉ်းစားပြီးတော့ပြင်ပြီးမယ်ဆိုတဲ့အကြောင်းကိုလည်းပြောလိုက်ပါနေရှင်ဟုတ်ဟုတ်အလုပ်သမားတွေကိုတစ်ထောင်ကျော်လောက်ရှိပါရှင်ညီမတို့ဇွားတော်ကတော့ကိုဆန်နာနဲ့ကိုဒီတန်ရုံးရှိကိုကောင်းမယ်ဒီကြားတောင်းဆိုမယ်ဆိုပြီးတော့ကိုဆန်နာနဲ့ကိုပဲလောက်ထားတာဒါပေမဲ့မထင်မှတ်ဖင်းနဲ့ပေါ့နော်အလုပ်သမားတွေကဒီလိုပဲဒုက္ခရောက်တဲ့သူတွေရောမရောက်တဲ့သူတွေရောပေါ့နော်အလုသမားကြီးရအတွက်ပေါ့နော်ကူညီဖို့ရသွားပြီးတောင်းဆိုကြတယ်ညီမတို့
ညီမအလုသမားတောင်းကနန်းလောက်ကိုကူညီပေးခဲ့တဲ့ AAC မဟာမိတ်အဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာအလုသမားရေးဆောင်ရွက်မှုတွေလှုပ်ဆောင်လို့မရအောင်ဖိအားပေးခံရတယ်ဆိုပြီးသူတို့အဖွဲ့ကိုဖျက်သိမ်းလိုက်တာပါသူတို့ဟာအလုသမားတွေရဲ့နှစ်နာမှုတွေအတွက်၃နှစ်တာကာလအတွင်းဗတ်တန်း80လောက်နှစ်နာကြီးရအောင်လှုပ်ဆောင်ပေးခဲ့တဲ့အတွက်လူသမားအများစုကထောက်ခံမှုရထားတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့ဒီအဖွဲ့အစည်းဖြတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့မြန်မာတန်ရုံးအနေနဲ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့ကြီးအလို့သမားရေးလှုပ်ဆောင်နိုင်အောင်ရည်တည်ပေးဖို့အတွက် အလုတ်သမားတွေကတောင်းဆိုခဲ့တာဖြစ်တယ်လို့လဲအေအေစီမှာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်အဲကျွန်တော်တို့ဒီအလုတ်မြန်မာတိုင်ရုံးကဥဆောင်နေမြန်မာတိုင်ရုံးလို့မကူညီဆောင်ရွက်ကော်မတီပြန်လဲဖွဲ့စည်းပေးဖို့အလုတ်မားတွေကတောင်းဆိုတာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အေအေစီဘက်ဖြတ်သိမ်းလိုက်ရတာနောက်မှာကြောတောင်းနောက်ကမြန်မာတိုင်ရုံးကယက်တီမပေးလို့ဆိုတော့အလုတ်မားတွေကယက် Tanyong Kuni Social Comedy Go Fazigaraba, Tan Maji Uwen Mao, Tawangani, and now you can eat him, the comedy go petting about it. ဒီအတွက်အခုတန်အမတ်အသင်းအနေနဲ့လည်းမြန်မာနိုင်ငံသားရွှေပြောင်းလို့သမားတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာလို့သမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်လို့သမားတွေဆန္ဒထုတ်ဖော်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်ဒါကတော့ဗီအိုအေမြန်မာပိုင်းသတင်းတောက်မဲအီမှာပြပြသွားတာပါဗုဒ္ဓဘုရားနေနဲ့ခင်ဗီအိုအေမြ
Donald Trump ga san jin ga bi nangan ja sit pwe ri twet kong ja mu ri ga alah hat ta be di kong ja mu ri ku pi rwin ma tong na pu kaung ne lu pyo ga du ba American da patama u sa pe so de tu ye jwe jor che atai phit aw tamara Trump ga tu ye patama ni tamara tat tan ma de lo yong kan ni de le so de a chang VOA သတင်းတော့ Bill Gallo ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးကြောပြမှာပါရှင
် American president, the era of nation building will be brought to a very swift and decisive
ကျွန်တော်ကျွန်တော်သာသမရဖြစ်လာမယ်ဆိုလို့ရှိရင်နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းတွေကိုလုပ်တဲ့ခေတ်ကခက်မြမြန်နဲ့အသေးချာရောက်လာမှာပါလို့ Donald Trump သမရလောင်းအဖြစ်ဝင်ပြန်ခဲ့စဉ်တုန်းကပြောခဲ့တဲ့အတန်းမှာအဲ့ဒီတော့ကတော့နိုင်ငံခြားတိုင်းပြည်ရေးဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အခိုင်အမာပြောဆိုချက်တွေကလက်ရှိအနေအထားနဲ့တော်တော်ကွဲလွဲပါလေ
We've spent now $6 trillion in the Middle East. We could have rebuilt our country twice.
အရှေ့လေပိုင်းဒေသရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးနေတာဒေါ်လာ6 trillion ရှိပါတယ်။ဒီငွေတွေကကျွန်တော်တို့တိုင်းပြည်ကိုနှစ်ဆပြန်ထူထောင်လို့ရပါတယ်လို့ Donald Trump ပြောခဲ့တာပါ။သူသမရမဖြစ်ခင်နှစ်တွေတော်တော်များများကလေးကအမေရိကန်ရဲ့နိုင်ငံသားတိုင်းပြည်တွေကစစ်ပွဲတွေဟာလူအသက်တွေကိုရောငွေတွေကိုရောဖြုံးပစ်နေတာပဲလို့ဒေါ်နယ်ထရမ့်ကအပြစ်တင်ဝေဖန်လာခဲ့တာပါ။သူသမရဖြစ်လာကြတဲ့ကအရှေ့လေပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းတွေမှာအမေရိကန်တပ်တွေ၃ဆလောက်တိုးပြီးတော့ချထားပါလေ။အီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုလည်းဒီနှစ်အတွင်းအမေရိကန်ကဘုံးတွေပို့ပြီးတော့ကျဲခဲ့ပါလေ။အရင်ကထက်30ရာခိုင်နှုန်းပို့ပြီးတော့ဘုံးတွေကျဲခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့နှစ်ကထက်၃ဆလောက်ဘုံးတွေပို့ကျဲခဲ့ပါလေ။စစ်တုံးဒရုန်းယာဉ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုလည်းပါကစ္စတန်၊ယီမင်၊ဆိုမာလီးယားနဲ့တခြားနေရာတွေမှာဆက်ပြီးတော့တိုးချဲ့သုံးဆွဲနေပါတယ်။စုံစမ်းထောက်လှမ်းပြီးတော့သတင်းတွေရေးသားနေတဲ့ဌာနက Jessica Pockets ကလည်းအမေရိကန်စစ်တပ်ရဲ့တိုက်ခိုက်ရေးတိုးချဲ့မှုတွေနဲ့ပတ်သက်ပြီးတော့ရှင်းပြပါတယ်
။ Strikes in Yemen have tripled and doubled in Somalia this year compared to last.
ယီမင်မှာလုပ်နေတဲ့အမေရိကန်တိုက်ခိုက်ရေးတွေကပြီးခဲ့တဲ့နှစ်ထက်3ဆတိုးခဲ့တယ်။ဆိုမာလီးယားမှာတော့9ဆတိုးခဲ့ပါတယ်။ဒီနိုင်ငံတွေကိုစစ်ဖြစ်မဲ့ဒေသတွေဖြစ်နေကြီးညာခဲ့ပြီးတဲ့နောက်ပိုင်းတိုက်ခိုက်မှုတွေတိုးလာခဲ့တာပါ။အဲ့ဒီဒေသတွေမှာအမေရိကန်တပ်တွေကအကန့်အသတ်တွေကိုရှော့ပြီးတိုက်ခိုက်မှုတွေလုပ်နိုင်တယ်ဆိုတဲ့သဘောပါပဲ
။တမနာထရမ့်ရဲ့နိုင်ငံသားမူဝါဒကသူ့အရင်တမနာတွေထက်နိုင်ငံသားတိုင်းပြည်ရေးဝင်ရောက်ဆွတ်ဖက်မှုတွေပိုပြီးတော့နည်းတယ်လို့ပြောလို့မရပါဘူး။တမနာထရမ့်ကနည်းနည်းတော့ပိုပြီးတော့ရန်လို့တဲ့သဘောရှိတယ်လို့ခက်ထိုအကြံပေးဖွဲ့ကChristopher Prober ကဆိုပါတယ
် He's largely continued what he inherited.
သမ္မတထရမ့်ကအရင်သမ္မတတွေလုပ်ခဲ့တယ်လို့စီးရေးကိစ္စတွေကိုအကြီးအကျယ်ဆက်လုပ်နေတာပါ။သူကပိုပြီးတောင်အင်အားတွေတိုးပြီးသုံးနေတာပါ။ဥပမာဆိုရင်အာဖဂန်နစ္စတန်ကိစ္စဆိုပါစို့သမ္မတမဖြစ်ခင်ကာလတွေလုံးကအာဖဂန်စစ်ပွဲကိုသူကဆန့်ကျင်လာခဲ့တာပါ။အခုတော့အာဖဂန်စစ်ပွဲမှာအမေရိကန်စီးရေးကိုသူကပိုတိုးချက်ပြီးသုံးနေပါတယ
်။တကယ်တော့လည်းနိုင်ငံသားကြီးမူဝါဒနဲ့ပတ်သက်ပြီးတော့သမ္မတမဖြစ်ခင်ကပြောခဲ့တာတမျိုးဖြစ်ပြီးတော့လောက်တာတမျိုးရှေ့နောက်မကြီးတဲ့ကိစ္စကသမ္မတဒေါ်နယ်ထရမ့်တယောက်တည်းဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။အရင်သမ္မတဟောင်းဘာရက်အိုဘားမားလက်ထက်တုန်းကလည်းအီရတ်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအင်ကိုပြန်ခေါ်မယ်လို့သူကတိပေးခဲ့တာပါ။သူ့ရဲ့ကတိတိုင်းသူပြန်ခေါ်ခဲ့တယ်ဆိုပေမဲ့လည်း IS စစ်သွေးကြွားတွေကိုတိုက်ခိုက်ဖို့အမေရိကန်တပ်ဖွဲ့တွေကိုအီရတ်ကိုတဖြည်းဖြည်းချင်းသူပြန်လွှတ်ခဲ့တာပါပဲ။အဲဒါကြောင့်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့သမ္မတလောင်းဝင်ပြိုင်သူတွေကကတိတွေကြီးကျယ်ပေးခဲ့ကြတယ်ဆိုပေမဲ့ပြောခဲ့ကြတဲ့အတိုင်းသူတို့အမြဲတမ်းလုံနိုင်ကြတာမဟုတ်ဘူးဆိုတာကိုသတိထားမိကြဖို့လိုပါတယ
်ကိုကြောင်လင်းပြောပြသွားတာပါအခုလိုသတင်းလှော်ရီနားဆင်ပြီးတဲ့နောက်မှာတော့ Christmas Day တစ်ချင်းလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပါပါ Band 8 ရဲ့ Do They Know It's Christmas ဆိုတဲ့တင်ကိုနားဆင်ရအောင်ပါရှင်
Christmas time, there's no need to be afraid. At Christmas time, we let in light and we banish shade. And in our world of plenty, we can spread a smile of joy. Throw your arms around the world.
If the table was turned, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just go plus. Give a little help to the helpless.
Do they know it's Christmas time at home?
Christmas Gala ဒေသချင်းလက်ဆောင်အစီအစဉ်ပါရှင်။ဟုတ်တယ်ခုနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြတဲ့ကဘာသွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ပုတ်တပ်ဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50အပြင်လိုင်းလက်မီတာ190ရူကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီခွဲအင်္ဂါနေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်အမြင်ကတော့ပိုပြီးဆုတ်လုပ်သွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်ယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်
ဒါကတော့တည်င်းမှန်သိရှိခွင့်နဲ့မြမတည်င်းလွတ်လပ်မှုနဲ့ပတ်သက်လို့တုံးသက်ဆွေးနွေးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာတည်င်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်။ Facebook တွေပေါ်ကအတူရောင်တည်င်းတွေရောက်မြမနိုင်ငံမှာရိုဟင်ဂျာတွေအပေါ်မုန်းလင်းမှုတွေကိုတိုးလာစေတယ်ဆိုပြီးတော့ Washington Post သတင်းစာမှာရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြကြပါမယ်။ဗုဒ္ဓဘာသာမြန်မာတွေအတွက်အမုန်းတရားဖြစ်ပေါ်စေပြီးအမျိုးသားရေးလှုပ်ဆော်နေတဲ့ရေးသားချက်တွေကို Facebook စာမျက်နှာပေါ်မှာအဆက်မပြတ်ဖတ်ရှုနေပါမယ်။စိတ်ကိုနှိုးဆွပေးတဲ့ဓာတ်ပုံတွေ၊ကာတွန်းတွေ၊လူနည်းစုရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းတာမျိုးတွေမရှိပါဘူးဆိုတဲ့အကြောင်းအရာတွေကိုအတော်မတက်တွေ့နိုင်ပါမယ်။ဒါ့အပြင်နိုင်ငံတကာသတင်းတွေဟာမဟုတ်မမှန်ရေးသားနေကြပြီးစစ်တပ်ကရိုဟင်ဂျာတွေပေါ်တပ်ဖြတ်နေပါတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကစွပ်စွဲပြောဆိုနေကြတာတွေဟာအတုယောင်ဖြစ်တဲ့အကြောင်းရိုဟင်ဂျာတွေဟာဗုဒ္ဓဘာသာဝင်တွေကိုတပ်ဖြတ်တဲ့အကြမ်းဖက်သမားတွေကိုအကူအညီပေးနေပြီးအစ္စလာမ်ဘာသာဝင်ပိုင်တဲ့နေမီခွဲထွက်လူတွေဖြစ်တဲ့စသဖြင့်ရေးသားနေကြပါတယ်မြန်မာနိုင်ငံဟာနှစ်ပေါင်းတန်ကြာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရပြီးမွတ်စလင်နဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းကြတင်းမာမှုတွေရှိနေကြတာကလည်းဆယ်စုနှစ်နဲ့ကြီးပြီးတော့ရှိလာခဲ့ပါပြီ။အစင်လာရဆိုလိုသတင်းမီဒီယာတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တိုင်းပြည်လည်းဖြစ်ပါတယ်။တိုင်းပြည်ဟာဒီမိုကရေစီစနစ်အသွင်ကူးပြောင်းလာချိန်မှာတင်းကြပ်တဲ့ထိန်းချုပ်မှုတွေဖြေလျှော့လာသလိုအင်တာနက်အသုံးပြုမှုကလည်းအလင်းမြန်ကြီးထွားလာပြီးတော့လူတွေအတွက် Facebook ကအဓိကသတင်းယူစရာအရာဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းခေတ်ဟာ Facebook ဖြစ်တယ်လို့အတိအပယ်ဖွင့်ဆိုရမှာပါ။လေလာတွေးရှိချက်တွေအရ Facebook အသုံးပြုသူ38ရာခိုင်နှုန်းဟာသတင်းတွေကို Facebook မှာဖတ်ကြပါတယ်။ရိုညာစန့်ကျင်ရေး post တွေကိုဖြန့်ဝေနေကြသူတွေထဲမှာတာမန်ပြည်သူတွေမကပါဘူးစစ်တပ်ကအရာရှိကြီးတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူတောင်ပါဝင်တယ်လို့យေတာထားပါတယ်။ Facebook ရဲ့ပြောဝင်ရသူ Ruchika Budharaja ကကုမ္ပဏီရဲ့မြန်မာဘာသာအဖွဲ့ကတင်ထားတဲ့ post တွေကိုနှစ်တော်ကြာကလေးကစောင့်ကြည့်လေ့လာနေပြီးအမုန်းတရားကိုလှုံ့ဆော်တဲ့အရာမျိုးတွေကိုဖြုတ်ချရှော့ပေါ်ပြစ်ခဲ့တယ်လို့ပြောပါတယ်လူမှုကွန်ရက်တွေကရိုဟင်ဂျာစန့်ကျင်ရေး post တွေကိုတင်နေတဲ့အထက်မှာနာမည်ကြီးသူကတော့အရှင်ဝီရတူလို့ခေါ်တဲ့အစွန်းရောက်ဖုန်းတော်ကြီးဖြစ်ပြီးသူ့ပေါ်အစိုးရကတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ပြီးတဲ့နောက် Facebook ဖက်ကိုလှည့်လာတာပါမွတ်စလင်တွေကိုခွေးနဲ့ခိုင်းနှိုင်းတာမျိုးရှိသလိုလူတွေအလောင်းတွေရဲ့ဓာတ်ပုံတွေတင်ပြီးတော့အဲ့ဒီလူတွေဟာမွတ်စလင်တွေတက်လို့တည်ရတဲ့ဗုဒ္ဓဘာသာဝင်တွေဖြစ်တဲ့စသဖြင့်ရေးသားတာတွေရှိပါတယ် Facebook ရဲ့ပြောကြားချက်အရအရှင်ဝိရတူရဲ့ Facebook အကောင့်ကိုကန့်တတ်မှုတွေလုပ်ခဲ့တယ်လို့တချို့သောဖော်ပြချက်တွေကိုဖြုတ်ချတာမျိုးတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်အမုန်းတရားရေးသားပြောဆိုမှုတွေကိုတော့အများရန်စောင့်ကြည့်နေတာမျိုးရှိမရှိဆိုတာကိုမပြောပါဘူး Facebook ရဲ့အရှင်ဟိုကမြန်မာနိုင်ငံမှာအလွန်မြင့်ပါတယ်မကြာခင်ကဆိုရင်မြန်မာကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာကိုလိုက်ပြီးတော့ကြီးစုသူနှစ်တန်းကျော်ရှိခဲ့တယ်ဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်တင်မယ်ဆိုရင်သူ့အနေနဲ့အာအာတင်မှာမဟုတ်ဘူးလို့ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကပြောတဲ့အကြောင်းတိုင်းမှာရေးသားထားတာကိုတင်ပြပေးပါမယ်။စစ်တပ်ကဥဆောင်ပြီးတော့ရိုဟင်ဂျာတွေကိုရရဆက်ဆက်ပြုမှုဆက်ဆံနေတာဟာလူမျိုးတုံးတက်ဖြတ်မှုနဲ့ညီမျှတယ်လို့ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကပြောဆိုလိုက်တယ်လို့မြန်မာခေါင်းဆောင်တွေကိုဒီနေ့နိုင်ငံတကာခုံရုံးမှာဆွဲချက်တင်မယ်ဆိုရင်အံ့ဩစရာမရှိပါဘူးလို့လည်းပြောလိုက်ပါတယ်။ဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်တင်မှုဖြစ်နိုင်မဖြစ်နိုင်ဆိုတာကိုသူ့အနေနဲ့စဉ်းစားနေတော့မှရှိသေးတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစင်က BBC ကိုပြောကြားခဲ့ပါတယ်။ဇာအီဟာပြီးခဲ့တဲ့စက်တင်ဘာလကမြန်မာနိုင်ငံကအခြေအနေဟာလူမျိုးစုလိုက်ရှင်းလင်းမှုဖြစ်တယ်လို့ပြောခဲ့ပါတယ်။အခုလာဇန်ပိုင်းမှာတော့လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားနေတဲ့လက္ခဏာဖြစ်နေတယ်လို့လူ့ခွင့်ရေးကော်မရှင်ကိုပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်အောင်ဒေါ်အောင်ဆန်းစုကြည်ကိုကြောက်ဝင်ပေးဖို့သူ့အနေနဲ့ဓာတ်ရိုက်တောင်းဆိုခဲ့တဲ့အကြောင်းလည်းပြောပါတယ်။စစ်စင်ရေးတွေရပ်သွားအောင်လှုပ်ပေးဖို့သူမြစ်တာရပ်ခံခဲ့ပေမဲ့ဒါရီကဖြစ်မလာခဲ့ဘူးလို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဥဆက်မိုးဝေတင်ဆက်ခဲ့တာပါရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကထုတ်လွှင့်ပါပါ။
ဒီကိစ္စနဲ့ကျင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါလေဆန်လုံးပေါင်းက s w e e t e n sweeten က s w e e t sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကနားပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ t h e the d e a l the deal ကသဘောတူညီချက်ကိုဆလိုပါလေဒါကြောင့် sprite ခလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲတော့ white ဒီဘက်ကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအပြတ်တွေနည်းမြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာ၊ငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cole ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကုမ္ပဏီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်နှံချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှန်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတက်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်မှာရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ကိုသားမျိုးအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လီလာအစီအစဉ်ကိုနားဆင်ကြရမှာပါ။မတ်စုမွန်ကထုတ်လုပ်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလာအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေဖောက်ပြမှုဆွဲခြင်းနဲ့ရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပေါ်မှာအစိုးရအာဏာပိုင်တွေပေါ်ကဒီပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုလိုပဲ Rights to Information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီသူ့ဖွဲ့စည်းအတွက်လိုအပ်ချက်တရပါ။ဒါကြောင့်မလို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာrights to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်မှာအာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒါကိုဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ Unity သတင်းကြော်နယ်က CEO ဖြစ်ပါတယ်ဦးတင်ဆန်းပါနောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ editor ကိုတက်စင်ဖြစ်ပါတယ်နောက်တူကတော့ဒီ CSO ဒီအရာဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီrights to information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချိုးပေါင်းပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်။သုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်ရေလုံးကိုတင်ဆန်းကိုဖိတ်ခေါ်ချင်ပါခင်ဗျ။ကိုတင်ဆန်းကလည်းပြောရမယ်ဆိုရှင်ပြီးခဲ့တဲ့နှစ်တွေကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာကျဉ်းကျခံခဲ့ရတယ်။အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်း။ခုနက writer သတင်းတောက်နှစ်ဦးတက်တဲ့တက်နာလူမျိုးပေါ့နော်။အာ ကိုတင်ဆန်းလဲကြုံခဲ့ဘူးတဲ့အဲ့တော့အစိုးရတစ်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တော့အစိုးရအများပြည်သူသိသိသိလို့ရတဲ့သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျာတိုးတက်လာပါလားဆိုးတော့ပါလား
ကျွန်တော်အမြင်အရတော့ပိုပြီးဆုတ်ယုတ်သွားတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဆိုတော့အစိုးရဌာနတွေတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်။ဘာအခက်အခဲရှိကြလဲဆိုဘူးဥစည်းစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်။နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်တယ်၊သမ္မတရောင်းထုတ်ပြန်တဲ့ website တွေအားလုံးကအရန်သတင်းတွေအောင်နေနေတယ်။အဲ့တော့ကျွန်တော်သတင်းသမားတွေယူရတဲ့အချိန်ဒီကုကအများနဲ့မတူဘဲနဲ့ပေါ့နော်။ကိုလီကိုကနေစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီတရင်ကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီတရင်တည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခဏခဏချင်းနေတဲ့အခါမှာယူတဲ့အခါမှာခက်ခဲတွေအများကြီးရှိတဲ့အတွက်အရင်စိုးရွားနဲ့ဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
ကိုသက်စင်ဖိတ်ခေါ်ကြပါလေကိုသက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကတခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘယ်လိုများသိရလဲခင်ဗျာ
ဟုတ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကဒီတော့ဖန်ခံရကိစ္စကရခိုင်နောက်ပိုင်းမှာ Indian ဆိုကြွာမှာဖြစ်ရဲ့အာပြဿနာနဲ့ပြောနော်ကျော်နေနေပေါ့နော်ဟိုဘာလို့ဆိုဟောအတက်ခံရအလောင်းကြီးတွေ့ရှိမှုနဲ့ပတ်သက်ပြီးတော့အာဆက်ဆက်တဲ့ပြဿနာအလို့ကျွန်တော်တို့ဒီဘက်ကနော်ဟိုအတိမတ်ခံတဲ့သတင်းအနေနဲ့တချို့သတင်းတွေကကျွန်တော်သိရှိရပါတယ်ဒါတော့အစိုးရဌာနကဒီသတင်းအကြည့်ပြုတော့မရှိသေးပါဘူးဒါပေမဲ့အရင်းဌာနတော်များများနဲ့တချို့လူတွေရဲ့ကြောကြချက်ကြတော့ဒီလိုမျိုးဟိုပတ်သက်မှုရှိရဲ့လို့ကျွန်တော်သိရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တဆက်သေးမေးချင်တာကဒီ rest to information မှာကုသစင်နဲ့ editor တူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပေါ့ဥပမာဆိုရှင်ရခိုင်ကိစ္စလို့ရှိရင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေဖြစ်ရှိရဆူရဘက်ကလည်းသတင်းတွေကဘလောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကပြောဆူရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အများနဲ့ထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာလည်းရှိပါတယ်အဲ့တော့ဒီကိစ္စတွေမှာသတင်းတောက်တီရဲ့သတင်းလိုက်နိုင်မှုအနေထားသတင်းရယူနိုင်ခွင့်အနေထားဘယ်လိုများရှိပါလဲခင်ဗျာ
ကျွန်တော်တို့ဟိုသတင်းသမားတယောက်ရဲ့တာဝန်ရတော့ကျွန်တော်တို့ကသတင်းတွေကိုနော်ဟိုစားဖဲပိုင်းရမယ်ဖြစ်ဖြစ်ပေါ့နော်ဖဲထားဟိုနေဘက်ကဘယ်နေဟိုနေအချမ်းဖက်အဖွဲ့စည်းရောက်ဖြစ်ဖြစ်အစိုးရအဖွဲ့စည်းရောက်ဖြစ်ဖြစ်မတိုင်းတာလက်နက်ကိုင်အဖွဲ့စည်းရောက်ဖြစ်ဖြစ်လာတဲ့သတင်းတွေမှန်တယ်များကိုကျွန်တော်တို့ကဇာတ်ယူတိုင်ခံရှိပါတယ်ဒီသတင်းတွေပုံမှန်မူတည်ပြီးတော့ဒီနိုင်ငံရဲ့ဥပဒေကြောင်းအရသတင်းဖော်ပြခြင်းဖော်ပြခြင်းအေဒီယာရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့သတင်းတော့မှန်တယ်များကသတင်းမှန်တယ်များကိုတော့သူ့မှာရယူပိုင်ခွင့်ကသူ့မှာပြေဝါရှိပါတယ်ဒါကဟိုပြောလို့ရှိရင်သတင်းမီဒီယာဥပဒေမှာလည်းပြဋ္ဌာန်းထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းပြည်ရေးဝင်ပြဋ္ဌာန်းထားပြီးသားသတင်းမီဒီယာသမားတယောက်ကတော့သတင်းအချက်လက်တွေမှန်တယ်များကိုတော့ဟိုတရားဝင်ရယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာပြဋ္ဌာန်းထားပါတယ်
ဟုတ်ကဲ့အဲ့တော့တစ်ဆက်တည်းပဲဒီ rights to information နဲ့ပတ်သက်လို့အရင်တုန်းကရောဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီခွင့်ရင်းနဲ့ပတ်သက်လို့တခြားနိုင်ငံဒီမိုစီနိုင်ငံတွေတော်များမှာရောဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်တုန်းကလွှတ်တော်ဘက်မှာတည်သွင်းတယ်လို့လည်းကျွန်တော်ကြားဘူးပါတယ်ခင်ဗျာဒီအဲ့အခြေအနေရောဘယ်လိုများကြားမိပါလဲ
သတင်းသမားတယောက်ကသတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အရင်လွှတ်တော်တွေမှာလည်းတင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အဲဟိုဥစားပေါ့နော်အရင်တို့တော့ကလည်းပြည်သူထားပြီးတော့ဒါပေမဲ့ခုကအရင်ကျွန်တော်တို့ကအခုတရားစွဲတယ်ပေါ့နော်ဟိုဒီတရားစွဲမြန်မာနိုင်ငံမနက်ကစောစောဝတ်ချက်နဲ့အုပ်ဝေ1923အုပ်ဝေနဲ့အုပ်ဝေနဲ့ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းတို့နဲ့ဆွတ်တော်ကူစလေဦးသိန်းကျောင်းကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုတို့လက်ရှိဟိုနော်ဒီဒီမိုစီဦးသိန်းကျောင်းဆူရအောင်နေပြီးတော့ဆက်မှတ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီရဲ့ဆက်မှတ်ထားတဲ့ဥပဒေတွေလှုပ်ထုံးလုံးကြီးနဲ့ပတ်သက်ပြီးတော့အရင်ဟိုနေပေါ့နော်ဒီရုပ်စာကနေပြီးတော့ဗြိတိအစိုးရနော်အဲ့ရအစိုးရကဆက်မှတ်ထားတဲ့ဒီရုပ်စာကြီးနဲ့ဥပဒေနဲ့ဆိုတော့မြန်မာနိုင်ငံဆိုရလှုပ်ပတ်ချက်နဲ့အဲ့ဥပဒေနဲ့အကွဲလဲမှုရှိနေတယ်အဲ့ဒါကအတုံးခဏဖြစ်တဲ့ပြန်ပါအဆင်မပြေဘူးဒါကြောင့်ဒီဥစ္စာပဲဖြတ်ပြီးမှုဆိုပြီးတော့သူတို့ကတင်ရသေးပါလေအဲ့တော့တင်တော့ဆိုလို့ရှိရင်အန်ဒီယာအဲ့ချင်းကဘယ်လိုခေါ်လဲဆိုတော့ကျွန်တော်တို့ဒီဇက်တေရုပ်ကပဲပြီး2023ပေါ့နော်အဲ့တော့အန်ဒီယီအမတ်ဒီယာ20ကျော်လောက်ရှိတယ်အဲ့တော့တက်ခိုင်အမတ်ဒီယာရှိတယ်အဲ့တက်မလို့အမတ်ဒီယာရှိဒါပေမဲ့အဲ့အကုန်လုံးကနေပြီးအန်ဒီယီအမတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပဲချက်ဘုတ်ကိစ္စကိုတန့်ွက်ခဲ့ပါလေ။အဲအဲ့မှာထောက်ခံခဲ့တာတော့ကျွန်တော်တေချာမမျိုးတေချာတခုကတော့တတိပုဂ္ဂလအမှတ်တခုကနေပြီးတော့အဲ့ကိစ္စကိုထောက်ခံနေပြီးခဲ့တယ်။အဲကြောင့်ဥပင်းညွန့်တင်တဲ့အဆိုကိုအဲ့တယောက်ကထောက်ခံမိတယ်။ကျန်တဲ့အမှတ်ဒီကောင်ကတော့ကန့်ကွက်မှုပေးခဲ့တဲ့အတွက်အဲ့ဒီဟာကတေချာဘုတ်ကိစ္စကမအောင်မြင်ခဲ့ပါဘူး
။ဟုတ်ကဲ့ခင်ဗျာကိုတက်စင်ကိုတက်ဆန်ဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ကြပါလိမ့်။ကိုတင်လွင်အောင်တို့ကဒီ CSU အဖွဲ့အနေနဲ့ Rights to Information ဆိုတဲ့ဒီအခွင့်အရေးပေါ့နော်ဒီဟာကိုဥပဒေကြမ်းအတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုရဲဥပဒေကြမ်းနဲ့ပြင်ဆင်နေကြတာရှိပါလေဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျာအခြေအနေက
တကယ်ဟောပြအဲ့ဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအားလုံးလည်းကြောင်းမိမှတင်တယ်ပြီးခဲ့တဲ့2014-15လောက်မှာပေါ့နော်ဒါဒီ OGP ဆိုပြီးတော့ Open Government Partnership ဆိုပြီးတော့အဲ့ဒီဟာတကူဒီပြီးခဲ့ဆိုတာဝင်ခဲ့တာရှိတယ်ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ကပါတော့အဲ့ဒီမှာကလေးကသူကဒီတရားဝင်ဌာနကဒီ Right to Information Law ဆွဲဖို့ဆိုပြီးတော့ဆက်လုပ်တယ်ဒါပေမဲ့ကျွန်တော်တို့ဒီရပ်ဖက်ဖွဲ့စည်းတွေကတော့မစိုးရိမ်တာပေါ့နော်ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်းပေမဲ့သူတို့ကြီးပဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာဆိုရဲဆိုတော့ကျွန်တော်အဲ့မှာဝင်ပြီးတော့ဒီမှာကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီကြံကြိုင်းဝန်ကြီးဌာနပေါ့နော်အဲ့ကြံကြိုင်းဝန်ကြီးဌာနကအဲ့ဒီဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီချို့တော့ရပ်အဖွဲ့အစည်းတွေနဲ့ဒီဘာပေါ့ consultation ပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးရမှာမျိုးတို့စပြီးတော့လုပ်တယ်အဲ့ဒီဟာကိုတော့ဒီသူရဥရှိမန်ဥဆောင်တဲ့ဒီဥပဒေနဲ့အထူးကိစ္စရများအဲ့ဒီလာဆန်းစီရေးကော်မရှင်ပေါ့အဲ့ဒီကော်မရှင်ကနေတော့မှသူတို့ရုံငန်းမှာပေးလို့တယ်ပေါ့အဲ့ဒါကြီးကျွန်တော်စပြီးတော့လုပ်တဲ့ခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့မှာတော့ကျွန်တော်တို့နဲ့ဒီဆွေးနွေးတဲ့ဟာကတော့ဒါအဆုံးသက်သွားပြီပေါ့နော်ဆိုတော့ဟိုဥပဒေအကြမ်းတစ်ခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်ဆိုတော့အဲ့မှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်တို့ဟိုညှိနှိုင်းဆွေးနွေးမှုလုပ်တဲ့မှာအခါမှာတော့တချို့တော့သူကဌာနတွေကလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည့်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိတယ်ပေါ့ပြီးတော့သူတို့နောက်ဆင်းအနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရမ်းများလေးလာဆက်စီကော်မရှင်ကနေပြီးတော့မှဒီရွှတ်တော်နာရကစီကိုတင်မယ်ဆိုအောင်မျိုးကျွန်တော်ကြားရတယ်
ဒီတင်အချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်သူတေချာခိုင်းကမှဘာများဘယ်လောက်ထိများထည့်ထားလဲခင်ဗ
ျဥပဒေကျမ်းကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ general တွေတော့ဆန်တာပေါ့နော်ဒါ new ဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေပြေးဆင်းရမယ့်ဟာတွေပါတယ်လုံးလုံးစင်မှာတော့ဒီဥပဒေတစ်စုံလုံးကိုချုပ်ပြီးပြောရလို့ရှိရင်သူကဒီ commission တစ်ခုဖွဲ့ရမယ်ရင်းချက်လက်ဆိုင်ရာ commission ပေါ့နော်အဲ့ဒီ commission ကခုနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့ပါပြီးရင်သူကဒီဝန်ကြီးဌာနတိုင်းကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေတွေမဟုတ်ဘဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်အလက်ထုတ်ပြန်အရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်းလေဒီနိုင်ငံထဲမှာနေတဲ့ပြည်ဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်အဲ့လိုတောင်းယူရတဲ့အခါမှာသူတို့ကဒီဥပဒေပါအချက်အလက်တွေတိုင်းသူတို့ကထုတ်ပြရမယ်တကယ်လို့သူတို့မထုတ်ပြခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြရမယ်တိုင်ကြရင်ကော်မရှင်ကအဲ့ဒါကိုသူကဂျောင်းဝင်ပြုံးမှစီစဉ်ညီနိုင်တာတွေလုပ်မယ်အဲ့လိုစီစဉ်ညီနိုင်ရင်လုံးမှမရဘူးဒါဥပဒေချိုးပေါက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူရတဲ့သူကနေပေါ်မှာတရားစွဲနိုင်တဲ့အဆင့်ထိလုပ်နိုင်အောင်လို့ဟိုအဲ့ဒီဥပဒေမှာတော့ပေါအောင်တော့ကျွန်တော်လုပ်ထားတာရှိတယ်ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်နောက်တချို့အချက်လက်တွေကခုနဝန်ကြီးဌာနတွေပဲချွတ်ချင်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်သူတို့ကနေကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှာထည့်သွင်းထားတာရှိတယ်ဆိုတော့လောလောဆယ်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်နောက်တစ်ခုကသူကကင်းလို့ခွင့်နေပေါ့သူတို့ကသတင်းမထင်နိုင်တဲ့ကင်းလို့ခွင့်နေသူတို့ပြဋ္ဌာန်းထားတာရှိတယ်အဲ့ဒီဟာတွေမှာလည်းကျွန်တော်တို့ကဘလို့ပဲဖြစ်လာဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုရောရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရင်တော့ဒီဥပဒေကတော့နည်းနည်းရေကွာဆန်နေတယ်
။ဟောတော်ရှင်နေဖိတ်ခေါ်ကြပါလေ။အရင်ဆုံးဖင်လန်နိုင်ငံကကိုငင်းချမ်းအောင်ကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။အဲကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာ။ပါလို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တွေကသူ့လို့သူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်တ်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနသတင်းတောက်တွေဖန်ခံရတယ် DBB ကသတင်းတောက်တွေဖန်ခံရတယ်သူကလို့ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုထပ်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရတက်တက်လာရင်အစိုးရတက်ကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့ခါကျတော့ဗမာပြည်ဒီမိုကရေစီရကြင်အောင်ဆောင်တယ်နိုင်ငံတော်အတိုင်းအမြံကလည်းဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကုန်လုံးကိုသူကိုယ်တိုင်ကအာဏာရှင်လိုဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတယ်အတွက်ကျွန်တော်တို့ဗမာပြည်သူတွေနိုင်ငံတကာပြည်သူတွေက right to information ကိုဘတော့မှရမလဲဗမာပြည်မှာဘတော့မှဟိုတည်င်းဌာနအစ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျာအဲ့ဒီအခု
ပင်နိုင်ဆွေးနွေးတဲ့လူတွေဖြည့်ပေးနိုင်ရင်ဖြည့်ပေးပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးညံ့အောင်ကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူပြင်ခေါ်ပါမယ်ကျွန်တော်နောက်တော်ရှင်သူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်တခါလေးဆွေးနွေးပါခင်ဗျာတို့ဟုတ်ကဲ
့နံပါတ်2အနေနဲ့အတော့အဲ့ဒီစလာမကျန်တော့တောင်းတော့ပါတရင်းမီအရောဆိုးရမနာတခုလို့ဒီနေ့စားလာပြကြလို့ကွန်ဒူလို့ပါတယ်။တမန်နေနေကတော့လက်ရှိအစိုးရကဒီဂရင်းမီအရောကအခက်ကြီးနေချင်းဒီချင်းတဲ့လို့တော့ဖြစ်ပြီးဒီဘက်တော့နေနေကတော့တရင်းမီအရင်ပြရခွင့်ကိုအရင်အနိုင်ရအောင်ဖြစ်ပြီးတမန်လေးနေအရောဒီမနက်ကဒီတရင်ရဲအချင်းဒီတရင်ချုံနိုင်လို့ဆိုရင်ဒီနေ့အခုဒီအခုဒီရေတို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တဆက်တည်းကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ကြပါလေကိုနေဦးလင်းဆွေးနွေ
းဟုတ်ကဲ့ဗျာကျွန်တော်အမြင်ပြောရရင်တော့တည်င်းဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့နော်သို့တော့တစ်ခုစံတစ်ခုတစ်ခုဒီလိုဖြစ်စီနေတာပေါ့နော်ဒီတည်င်းဟာ public အတွက်အကျိုးရှိစေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့တိုင်းမယ်ဆိုရင်တော့ယူသင့်မယူသင့်ထောက်ပြန်တဲ့မထောက်ပြန်တဲ့ဆိုတာကတော့လူမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျ။အနောက်တိုင်းနိုင်ငံလိုအကုန်လုံးသိရမယ်ဆိုတာတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီစတင်းဟာမဖြစ်ထိုက်ဘူးပေါ့နော်။ကျွန်တော်အနေကတော့အဲ့လိုပဲမြင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျာ။ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါမယ်။ရင်းစုံယနေ့ခေတ်တငယ်ဦးမကစင်ကကုသက်စီရင်ဖိတ်ခေါ်ကြပါမယ်။ကိုနေဦးလေးဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုအတင်းတွေကလူလူအတွက်ကြိုးရှိသလားကြိုးမဲ့စီလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့ထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကိုသက်စင်တောင်ကိုပြန်ပြီးတုံ့ပြန်ဆွေးနွေးပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့မီဒီယာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကတင်းကတင်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုတင်းကိုတင်းအနေနဲ့ပဲထုတ်ပြန်မှာဒါပေမဲ့ပုံကူကြီးကဖြစ်တဲ့တင်းတွေကိုကျွန်တော်တို့မထုတ်လို့မအောင်တက်ဆိုင်ရာလူပုံကူကြီးကိုထိခိုက်နိုင်တယ်လို့ဒါပေမဲ့လည်းကျွန်တော်တို့တင်းသမားကြီးရဲ့ဟိုလောကမှာတောက်ဝင်ရာကျွန်တော်တို့အတွက်ပြထားတဲ့ကျွတ်ဝက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကဘသူ့ကိုကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကိုကာကွယ်မှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါ
ကုငင်းချောင်းအောင်ရဲ့မိကုန်းကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာကုငင်းချောင်းအောင်ပြောတာတော့ဒရင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်စစ်တပ်မကြိုက်တာမလုပ်ရဲဘူး ELD လို DVB လို3တောက်တွေဖန်ခါရတယ်လွှင့်ရင်ပြီးရောဆိုတဲ့လွတ်လာရင်ပြီးရောဆိုတဲ့သဘောမျိုးပဲဖြစ်နေရတယ်အဲ့တော့ကိုတင်ဆန်းအဲ့ဒါလေးဖြည့်ပြီးပါလားကိုငင်းချောင်းအောင်မ
ိကုန်းကိုငင်းချောင်းဖြည့်တာကိုတော့ကျွန်တော်ကဟိုတချို့ဟာကိုတော့ကန့်ကွက်ရနေတယ်ကဘာကြောင့်လဲဆိုတော့ကျွန်တော်တို့တတိယဒီတင်းကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာအခုကျွန်တော် Unity Channel ကိုဥပမာပြီးပြောချင်ပါတယ်16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်အဲ Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ကအဲ့တေဘုဆောင်ကြည့်ကြရေးကော်မတီဒေါက်တာမအောင်တို့ကအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်ပြီးတော့အဲ့ဒီကော်မတီကဒီနေ့ကျင်းပတင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်သေးပြတဲ့အနေနဲ့ကျွန်တော်မှအတန်ဖိုင်နေရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်မလဲတော့ဒီကိုတို့စန္ဒာကြီးလုပ်နေတာကြာပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူတွေကခုတိတိဒီကားတွေကြက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးသားတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့တင်းစားအနေနဲ့ကျွန်တော်တို့တောင်းပန်ခံရတယ်ဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလို့ကျင်တာလဲဆိုတော့ကိုငင်းငင်းအောင်ပြောနေလွတ်လပ်တဲ့တင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်တင်းတွေကိုစူးစမ်းပြီးရောပြည်သူတွေကိုတိတိနဲ့ပြည်သူပန္နံကိုဒီမဆုံးရှုံးအောင်ပြည်သူဘက်ကရက်တည်ပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခက်ခက်မှမှပြောရပါတယ်က
အချင်းစစ်တော်လို့ပါကျွန်တော်ပေါင်းဆွေးနွေးပေးတယ်ကိုသက်စင်ကိုတလင်းအောင်ကိုတင်ဆန်းအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော် Daily Life Season ဒီမှာဂျန်နာခွင့်ပြီးတော့ခင်ဗျာ production အားလုံးကိုလည်းကျေးဇူးတင်ပါတယ်
ကိုသားမျိုးအစီအစဉ်တက်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်အစိုးရအဆက်ဆက်နှစ်ပေါင်း20ကျော်နှောင့်နှေးကြန့်ကြာလာခဲ့တဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိမတ်ပြုဖို့ဂရီကဝတ်ဟာနောက်ဆုံးမှသမ္မတဒေါ်နယ်ထရမ့်ကစုံဖြတ်ချက်ချနိုင်ခဲ့ပါပြီ။သမ္မတထရမ်ကတယ်အဗစ်မှာရှိတဲ့အမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့ပြောင်းရေးစတင်ဆောင်ရွက်ကြဖို့နိုင်ငံသားရေးဝန်ကြီးဌာနကိုညွှန်ကြားခဲ့ပြီးလည်းဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်အတိမတ်ပြုရေးဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားကငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရှိလာစေရေးရေရှည်သဘောတူညီချက်တစ်ခုရလာအောင်ဆောင်ရွက်ကြဖို့အချိန်လွန်နေတဲ့လုပ်ငန်းစဉ်အဆင့်တစ်ဆင့်ဖြစ်ပါတယ်။တခြားအချုပ်အခြာအာဏာပိုင်တဲ့နိုင်ငံတွေလိုပဲအစ္စရေးကလည်းအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တာနဲ့အညီသူ့မျိုးတော်ကိုသူ့ရွေးချယ်ခွင့်ဟာလည်းငြိမ်းချမ်းရေးအထမြောက်အောင်မြင်ဖို့အတွက်လိုအပ်တဲ့အခြေအနေတစ်ရပ်ဖြစ်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ဂ
ဂျေရုဆလင်ဟာဘာသာကြီး၃ခုရဲ့အချက်အခြာဖြစ်နေရုံမကအခုဆိုရင်ကမ္ဘာအလယ်မှာအအောင်မြင်ဆုံးဒီမိုကရေစီနိုင်ငံတွေထဲကတစ်ခုရဲ့အဓိကကြတဲ့နေရာတစ်ခုလည်းဖြစ်လာရပါတယ်။လွတ်လပ်စွာနေထိုင်ခွင့်လွတ်လပ်စွာကိုယ်ပွယ်ခွင့်တွေကိုကိုယ်ယုံကြည်ချက်ကိုယ်ကျင့်ဝတ်တိက္ခာတွေနဲ့အညီယုံကြည်ရာကိုကိုယ်ပွယ်ချနေထိုင်ကြတဲ့ဂျူးတွေမွတ်စလင်တွေနဲ့ခရစ်ယာန်တွေရှိရာနေရာမှာဣသရေလပြည်သူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80လုံးလုံးနိုင်ငံတစ်ခုကိုထူထောင်ခဲ့ကြပါတယ်လို့သမ္မတထရန့်ကပြောပါတယ်။ဂျေရုဆလင်ဟာအခုရှိနေမြဲအတိုင်းဂျူးလူမျိုးတွေဝတ်ပြုစုတောင်းရာဝက်စတန်ဝေါ်လို့ခေါ်တဲ့ရှေးဟောင်းဂျေရုဆလင်အဖြစ်ခရစ်တော်ကိုကာစင်တင်ရာတောင်ကုန်းစီသွားတဲ့အထွတ်မြတ်ဒေသအဖြစ်နောက်ပြီးမွတ်စလင်တွေရဲ့အယ်အက်ဆာဘလီဝတ်ပြုစုတောင်းရာအရက်စသဖြင့်ဆက်လက်တည်ရှိနေရမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာနှစ်ဖက်လုံးကလက်ခံနိုင်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ရတဲ့အထိဆက်လက်ကူညီပေးသွားဖို့အလေးအနက်စိတ်ပိုင်းဖြတ်ထားမည်ဖြစ်ကြောင်းကိုလည်းသမ္မတထရမ့်ကပြောပါရယ်။နှစ်နိုင်ငံစလုံးကသဘောတူမယ်ဆိုရင်အမေရိကန်ဟာနှစ်နိုင်ငံအဖြေရှာရေးကိုအမှန်ပဲထောက်ခံနေမှာဖြစ်တဲ့အကြောင်းတစ်ချိန်တည်းမှာပဲတက်ဆိုင်သူအလုံးကလည်းဟာရမ်အယ်ရှာရီဖ်လို့လူသိများတဲ့မွတ်စလင်တွေရဲ့ဘာသာရေးအထိမ့်မှတမ်ပယ်မောင့်အပါအဝင်ဂျေရုဆလင်ရဲ့သာသနာမြေမှာနေမြဲတိုင်းဆက်ရှိနေကြဖို့တမ်တာကတိုက်တွန်းသွားပါတယ်။တမ်တာထရမ်ကအစွန်းမရောက်ကြဝတ်နဲ့အမုန်းစကားတွေကိုဖြန့်နေကြမယ်အစားတိခန့်စိတ်ရှည်မှုရှိတဲ့အတန်မျိုးတွေကိုသာလွှမ်းခြုံသွားအောင်အေဂျင့်တဲ့စိတ်မျိုးရှိကြဖို့ကိုလည်းမြစ်တာရက်ခံခဲ့ပါတယ်။ငင်းချမ်းရေးကိုလူလာပြီးအစွမ်းရောက်စိတ်ထားတွေကိုရင်ထဲတဲတဲကဖဲထုတ်ပြစ်လို့သူအများပြားတွေ့အခုအခါဟာအချိန်ကောင်းပါပဲတိုးတက်ရင်ကျိတဲ့နိုင်ငံတွေအားလုံးလူတွေအားလုံးဟာသဘောထားမကိုက်ညီတာတွေကိုအကြမ်းမဖက်ပဲကြောင်းကျိုးစီလျော်တဲ့ဆွေးနွေးပွဲတွေနဲ့တုံ့ပြန်ဖြည့်ရှင်ဖို့လည်းအချိန်ကောင်းဖြစ်ပါတယ်ဒါပြင်ထွန်းလင်းတောက်ပပြီးလှပတဲ့အနာဂတ်ကိုလူလာသူလူငယ်တွေနဲ့ပြုလဲပြင်လဲသူတွေရဲ့အတန်ဟာအရှိအလေပိုင်းဒေတာမှာလွှမ်းခြုံသွားစေဖို့လဲအချိန်ကောင်းဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စုရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကို3ချိန်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်အတွက်ဥပဒေပြုပြင်ဆိုင်ရာမှာပထမဆုံးကြီးမားတဲ့အောင်မြင်မှုခြေလှမ်းပြက်ဖြစ်လာရေးဥတည်နေတဲ့အခွန်စနစ်ပြုပြင်ပြောင်းလဲဥပဒေချမ်းကိုအင်ကာနဲ့ညနေပိုင်းမှာမဲပေးဖို့အတွက်အမေရိကန်အထက်လွှတ်တော်ကပြင်ဆင်နေပါပြီ။ဒီဥပဒေမူကြောင့်အမေရိကန်ပြည်ထောင်စုနဲ့တကွကမ္ဘာစီးပွားရေးအတွက်အကြီးအကျယ်တက်ရောက်မှုတွေဖြစ်လာစေမယ်လို့အများကမျှော်လင့်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်ထည်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Righteous သတင်းတောင်မှုကိုပြန်ပြီးလွှတ်ပေးဖို့အတွက် American နိုင်ငံခြားရေးဌာနပြောခွင့်ရ Heather New York ကအင်ကာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါလေသတင်းတောက်တဲ့အဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီး American ပြည်ထောင်စုကအနီးကပ်စောင့်ကြည့်နေတာဖြစ်ပြီးသူတို့အတွက်စိုးရင်ပူပန်ချောင်းနဲ့သူတို့ဟာအခုဆိုရင်သတင်းတစ်ပတ်လောက်အဖမ်းခံထားပြီဖြစ်လို့ချက်ချင်းလွှတ်ပေးဖို့အတွက်တောင်းဆိုကြတာပါသူတို့နှုတ်ကိုစစ်ဖက်ဆိုင်ရာဆိုင်ရဆက်ကန်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်ထိပ်ဝဲချက်အဥပဒေအမှတ်3နဲ့အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်နဲ့ဆက်လေးနှစ်ကြာခံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်မှုတွေကိုစစ်တပ်ကချင်းမုန်းတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့ရွန်ညာမွတ်စလင်တွေနေရပြန်ပေးဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကစီစဉ်နေကြပါပြီ။ထွက်သွားကြသူတွေပြန်လည်လက်ခံလုပ်ငန်းစဉ်တွေအကောင့်ထည့်ဖို့နှစ်နိုင်ငံပူးတွဲလုပ်ငန်းဖွဲ့ကိုအင်ကာနေမှာဖွဲ့စည်းပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်ဒေသအနီးတနင်္လာနေ့ပြုလုပ်တဲ့ဆွေးနွေးမှုပေးဘင်္ဂလားဒေ့ရှ်နိုင်ငံသား၅ဖန်သမား၆ဦးကိုမြန်မာနယ်ခြားစံတပ်ဖွဲ့တွေကပြန်လည်ပြီးလွှဲပြောင်းပေးအပ်ခဲ့ပါတယ်။မြောက်ကိုရီးယားကနေတမ်းမီကုန်တွေတည်ဆောင်ပေးခဲ့တဲ့တင်မောဆယ်စင်းကိုအမြင့်မဲ့ဆင်းသွင်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cooks ပါ။ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.